ရီကနိုင်ငံမှာကျမတို့အတန်လွင့်နေတဲ့အချိန်မှာပဲစစ်တပ်ကအာဏာသိမ်းမှုဖြစ်ပွားနေပါတယ်။ကဲအခုလက်ရှိတရားသလောက်အခြေအနေကိုပြောပြပေးပါအောင်ဦးကျော်စံသားရေ
။အခုနောက်ဆုံးအမှန်လည်းအဲ့ဒီတရားပေါ်မှာထွက်လာတဲ့လူတချို့ကိုစစ်တပ်ကပြစ်တယ်ဆိုတဲ့သတင်းတက်လာနေပါပြီ။ဒါပေမဲ့အခြေအနေကတော့စုထွေးနေသေးပါ။စစ်တပ်ကအာဏာသိမ်းလိုက်ပြီလို့ဆိုပေမဲ့ဝန်ကြီးချုပ်ကတော့စုတို့အစိုးရကတိုင်းပြည်ကိုထိန်းချုပ်ထားစေလို့ဆိုပါတယ်။တကယ်လို့သာစစ်တပ်ကအာဏာသိမ်းနိုင်သွားပြီဆိုရင်တော့2003ခုနှစ်ကတည်းကအုပ်စုလာတဲ့သမရတီယပ်အာဒူဂန်ရဲ့အဆိုအရအဆုံးစက်ပြီးအဓိကနိုင်ငံရေးအပြောင်းအလဲတရားဖြစ်သွားပြီလို့ဆိုရပါလိမ့်မယ်။တူရကီနိုင်ငံရဲ့နိုင်ငံရေးသားမကအရှိလပိုင်းနိုင်ငံရေးကိုပါပြောင်းလဲလာနိုင်တဲ့ကိစ္စဖြစ်ပါတယ်။တောက်ကြန်နေညာကအထီရောသမရကလုံလုံညုံညုံရှိနေတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။သမရအာဒူဂန်က FaceTime ကနေပြီးတော့ပြည်သူလူထုကိုအခုတော့တိုက်တွန်းပြောကြားခဲ့ပါတယ
်။ And the people I am inviting the people to squares to streets and we'll give them the lesson they need by doing
something. ဒီလူတွေရင်းမြင်းတွေကိုထွက်လာကြပါလမ်းမတွေကိုထွက်လာကြပါသူတို့ကိုတနည်းအားဖြင့်ပြန်စစ်တပ်ကိုစင်ကန်းလာပေးကြပါစို့ဆိုပြီးတော့သူကတိုက်တွန်းပြောကြားတော့ဖြစ်ပါတယ်စစ်တပ်ကတော့ဒီမိုကရေစီနဲ့လူအခွင့်အရေးကိုထိန်းသိမ်းမယ်နိုင်ငံတကာနဲ့သံတမန်ဆက်ဆံရေးကိုပုံမှန်ဆက်လက်ထားရှိသွားမယ်လို့ဆိုနေပါတယ်တူရကီနိုင်ငံပိုင်အနာတိုလသတင်းဌာနကတော့စစ်တပ်အကြီးအကဲကိုလည်းဒဇာခန်အဖြစ်ဖမ်းထားပြီးအန်ကာရာမြို့မှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒဇာခန်အားလုံးကိုလည်းပဲစစ်တပ်ဌာနချုပ်မှာပဲဖမ်းဆီးထားတယ်လို့ဆိုပါတယ်။ဒါပေမဲ့သမရနဲ့ဝန်ကြီးချုပ်တို့ကတော့ဘယ်မှာရှိနေလဲဆိုတာမသိရသေးပါဘူး။နိုင်ငံတကာစစ်ဆန်ရေးကိုကြည့်မယ်ဆိုရင်တူရကီနိုင်ငံဟာနေတိုရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်။ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်အတွက်အရေးကြီးတဲ့မဟာမိတ်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။အခုတော့အမေရိကန်စစ်ဘက်နဲ့ဖန်တမန်တွေကို၌ကတူရကီနိုင်ငံရဲ့အခြေအနေမှန်ကိုသိရှိနိုင်ဖို့စုံစမ်းကြိုးစားနေရဆဲဖြစ်ပါတယ်။မော်စကိုမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့တူရကီနိုင်ငံဟာဒီအကြတဲ့ကိုငြင်းချမ်းတည်ငြိမ်စွာဖြစ်ရှိနိုင်မယ်လို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။သမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်တူရကီစစ်တပ်ဟာနိုင်ငံရေးနဲ့မကင်းကွာခဲ့ပါဘူး။အနည်းဆုံးဆိုရင်1960မှာတခါချင်းအာဏာသိမ်းခဲ့ပါတယ်။1980မှာလည်းစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။တကယ်တော့တူရကီနိုင်ငံဟာလည်းပဲအစ္စလာမ်ဝါဒီတွေတနည်းအားဖြင့်ဘာသာရေးကိုဦးစားပေးကျင်တဲ့လူတွေကတစ်ဖက်နိုင်ငံရေးနဲ့ဘာသာရေးကိုစီးကြဖြစ်စေကျင်တဲ့လူတွေကတစ်ဖက်ဆိုပြီးနှစ်ပိုင်းကွဲနေတဲ့လူအဖွဲ့အစည်းတစ်ခုလို့ဆိုရပါလိမ့်မယ်။သမရတေးပ်အာဒူဂန်ဟာအစ္စလာမ်ဝါဒီတွေသူတို့မျိုးဘာသာရေးကိုဦးစားပေးလို့တဲ့လူတွေဘက်ကိုရင်တယ်လို့လည်းသုံးသပ်မှုတွေရှိနေကြပါတယ်။တမန်ကြောင့်ရတူရကီနိုင်ငံဟာပထမကဘာစစ်ပြီးဆုံးတဲ့အချိန်အထိကမ္ဘာမွတ်စလင်နိုင်ငံအားလုံးရဲ့ကောင်းဆောင်နိုင်ငံဖြစ်ခဲ့ပါတယ်တူရကီနိုင်ငံရဲ့အကြီးအကဲဆူဒန်ဟာကလီဖိတ်လို့ခေါ်တဲ့အစ္စလာမ်နိုင်ငံတော်ရဲ့အကြီးဆုံးကလစ်ဖျာတူကိုယူထားရတာဖြစ်ပါတယ်ဒါပေမဲ့ပထမကဘာစစ်အပြီးမှာအနာရလာတဲ့ကီမယ်အတတကဘာသာရေးတဲ့နိုင်ငံကြီးကိုစီဂျာကင်းလို့အောင်စတင်ပြီးလုပ်ခဲ့ပါတယ်ကလီဖိတ်ဂျာတူကိုလည်းပဲသူယူသိမ်းခဲ့ပါတယ်အဲဒီအချိန်ကစပြီးတော့တူရကီနိုင်ငံဟာဘာသာရေးနဲ့နိုင်ငံရေးကင်းလို့အောင်ဒီမိုကရေစီဆောင်ကျူးစားလာခဲ့တာကိုတွေ့ရပါတယ်ဒါပေမဲ့လည်းအခုအချိန်ထိဘာသာရေးဘက်ကိုအသံသူတချို့နဲ့အဲ့လိုဘာသာရေးနိုင်ငံရေးဖီဂျာကင်းလို့စီရင်တဲ့လူတွေရဲ့အပြည့်အဝတော့ဆက်လက်ရှိနေဆဲဖြစ်ပါတယ်
တူရကီနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ဆုံးအခြေအနေကိုဦးကျော်စံနာပြောပြသွားတာပါ